American Tamra Yukon Pwe Chimbabu, the Timba Nabape Luro Chima, Republican Party Alessi Tamra Donald Trump De, Democratic Party Tamra Long Joe Biden Oja, Ajawia Chokugo, Chigan Sturime, Sagas Situ Wego, Septimalana Sekuyani Dita Sanoje, Nyakuna Yma Chimbama Pipari, Ohio Pine, Cleveland, Muma Chimbame, Dizaka Situ Weha, No Malatumianima Chimbame, Tamra Yukon Pwego, Wayang Shimbi Me, Party Nakuga Kuzilan Uja, Pramazo Jizaka Situ. ဒီလိုစကားစစ်တိုးပွဲကျင်းပကြိမ်မှာလူထုသဘောတာစစ်တမ်းကောက်ယူမှုတွေအရလူထုထောက်ခံမှုမှာဂျိုးဘိုင်ဒန်ကသမ္မတထရမ့်ထဲအမှတ်9မှတ်နဲ့တရိပ်ပပေါင်းများစွာအသားစီးရနေတာဖြစ်လို့အမေရိကန်သမိုင်းမှာဒုတိယတက်တန်းရွေးကောက်ပွဲရှုံးနိမ့်တဲ့တတိယမြောက်သမ္မတဟာသမ္မတထရမ့်ဖြစ်လာမလားဆိုပြီးခမန်းတဆနေကြတာလည်းဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲအောင်နိုင်ရေးတော့ချက်ကြရပြီးနေရီမှာလူထု electoral vote လို့ခေါ်တဲ့ရွေးချယ်ရေးအဖွဲ့ရဲ့မဲအသားနဲ့အနိုင်ပြန်ရမလားဆိုပြီးခမန်းချက်တွေလည်းပေါ်ထွက်လာနေပါတယ်။ဒါကြောင့်စကားစစ်တိုးပွဲကိုရုတ်တန့်ကနေစောင့်ကြည့်နားထောင်မဲ့အမေရိကန်ပြည်သူစုစုပေါင်းတန်းတရာလောက်ရှိမယ်လို့ခမန်းရပါတယ်။မိနစ်60ကြာစကားစစ်တိုးပွဲမှာလက်တလောအရေးကြီးတဲ့ခေါင်းစဉ်6ခုအပေါ်အဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။အဲဒီခေါင်းစဉ်တွေအပြင်ဘီလီယံနာတတိယကြီးသမ္မတထရမ့်က2016နဲ့2019ခုနှစ်တွေမှာအခုငွေအမေရိကန်ဒေါ်လာ950သာပေးဆောင်ခဲ့တယ်ဆိုတော့ဒီနေ့ကနေ့တုန်း New York Times သတင်းစာမှာရေးသားထားတဲ့သတင်းကအပြားစိတ်ဝင်စားစရာခေါင်းစဉ်ဖြစ်လာမှာပါသမ္မတထရမ့်ကတော့ဒါဟာအတူယောင်သတင်းဖြစ်တယ်လို့ပြောထားပါတယ်ဘိုင်ဒန်ရဲ့မဲဆွဲ CEO ရဲ့အဖွဲ့ကတော့ဒါဟာသမ္မတထရမ့်တယောက်အမေရိကန်လူသားတွေရဲ့ဘဝနဲ့ဘလောက်ကင်းကွာနေတယ်ဆိုတာကိုပြသနေတာဖြစ်တယ်လို့ထောက်ပြထားပါတယ်